အိန္ဒိယနိုင်ငံပါလီမန်ရွေးကောက်ပွဲအတွက်ပြည်သူတွေဟာဒီကနေ့မဲပေးခဲ့ကြပါတယ်။နယူးဒယ်လီမြို့တော်ဟာရယာနာပြည်နယ်ဥတ္တရပရာဒက်ပြည်နယ်တချို့နေရာတွေအပြင်နိုင်ငံရဲ့အရှိန်နဲ့တောင်ပိုင်းဒေသပြည်နယ်တော်တော်များများမှလည်းမဲတွေပေးခဲ့ကြပါတယ်။အောက်လွှတ်တော်အမတ်နေရာ943နေရာအတွက်နိုင်ငံတော်ဝန်မှရွေးကောက်ပွဲတွေကိုမေလ12ရက်နေ့အထိကျင်းပသွားမှာဖြစ်ပြီးတော့မေလ16ရက်နေ့ရောက်မှရလဒ်တွေကိုကြေညာနိုင်မှာဖြစ်ပါတယ်။လက်ရှိအနာရကွန်ဂရက်ပါတီနဲ့အဓိကအတိုက်ခံ BJP ပါတီတို့ကြားအပြိုင်ပွဲအဖြစ်အများကမြင်ကြပါတယ်။ဟင်ဒူမျိုးသားရေးဝါဒီ BJP ပါတီကတက်နေတဲ့နိုင်ငံရဲ့စီးပွားရေးကိုပြန်လည်တိုးတက်လာအောင်လုပ်ပေးမယ်ဆိုတဲ့ရွေးကောက်ပွဲကတိတွေပေးပြီးတော့ဆယ်စုနှစ်နဲ့ချီအာဏာရထားတဲ့ကွန်ဂရက်ပါတီကိုအနိုင်ရဖို့ကြိုးစားနေပါတယ်။ယာရုကနေဆင်ပေးရတော့မဲ့ဝန်ကြီးချုပ်မမောဟန်ဆင်းကတော့ BJP ပါတီကနရန္ဒရာမော်ဒီသာဝန်ကြီးချုပ်သစ်ဖြစ်လာခဲ့ရင်ဒုက္ခရောက်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။အခုလိုရွေးကောက်ပွဲကျင်းပတဲ့နေ့မှာပဲနိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်မှာတော့မော်ဝါဒီတပုံတွေရဲ့လက်ချက်လို့ယူဆရတဲ့ကားဘုံတစ်လုံးပောက်ကွဲမှုကြောင့်အိန္ဒိယစစ်သား2ယောက်သေဆုံးပြီးတော့3ယောက်ထဏ်မင်းနဲ့ဒဏ်ရာရသွားပါတယ်။မန်ဂါခရိုင်မှာမဲယုံတစ်ခုစီသွားဖို့စစ်သားတွေကိုတင်ဆောင်လာတဲ့ချက်ကားတစ်စင်းမြေမြုံပိုင်းနှင်းမိခဲ့တာလို့အာဏာပိုင်တွေကပြောပါတယ်ရှင်။